COVID-19 ကပ်ရောဂါကာလမှာယာယီပိတ်ထားတဲ့မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်ရေးရှေ့သတင်းပတ်တဲ့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကယောဂါကူးစက်မှုတွေရောပါလာတာနဲ့အမျှကန့်သတ်ချက်တွေဖြေလျှော့ပေးလာချိန်မှာမြန်မာနဲ့ထိုင်းနှစ်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြောက်ဒီမဲဆောက်မြို့ကြားချစ်ကြည်တရာအမှတ်1ကိုပြန်ဖွင့်ဖို့ညှိနှိုင်းနေကြတာပါ။လက်တလုံးချစ်ကြည်တရာအမှတ်1ကနေကုန်သွယ်ခွင့်ပြုထားပေမဲ့မဲဆောက်မြို့နယ်အလံဝေးနေရာကြောင်းအမှတ်1တရာကိုပါပြန်ဖွင့်နိုင်ဖို့နှစ်နိုင်ငံတောင်းရှိသူတွေညှိနှိုင်းနေရလို့လဲမြောက်ဒီ KI အုပ်ချုပ်ရေးမှုဦးတေစာအောင်ကပြောပါတယ
်။ဒါကပေါ်တူရဆိုအဲ့ဒီလုပ်ငန်းဆက်လုပ်မှာပါခင်ဗျာ။ပုံတယ်မှုဒီကအဲ့ဒါဖြတ်ပြီးတော့ဒီကမှာဒီကတော့ပြည်စီပုံတယ်မှုဒီကတက်ကိုပြန်ပြီးတော့အဲဆက်တဲ့ပုံတူမှာပေါ့။ဒါကတော့မဖွင့်သေးဘူး။ဒါကဖွင့်လို့မရသေးဘူး။
အမှတ်တရာပြန်ဖွင့်မယ်ဆိုပေမဲ့လည်းအကန့်အသတ်တွေနဲ့သာခွင့်ပြုမှာဖြစ်တာကြောင့်ဒီကိစ္စတွေကိုရှေ့သတင်းပတ်ထဲမှာတွေးဆတဲ့အခါအဓိကဆွေးနွေးသွားမယ်လို့လည်းပြောပါတယ
်။ဒီကတော့အဓိကဒေတာတော့ပြည်စီတော့အမေတရာ၄ခုဆောင်လို့ရှိတယ်။အင်္ဂါနေ့ရောက်စားပြီးလုပ်ဖြစ်တယ်ဆိုရင်လည်းဆက်စပ်ကြည့်ဒီတော့ပုံမှန်တိုင်းမရှိနိုင်ဘူး။ဒါပေမဲ့ဒီလိုခုမြရရင်တော့ဟိုပုံမှန်ရောက်ပါမယ်။
မကြသေးခင်ကစလို့ကက်ယောဂါကူးစက်မှုတွေရောကြလာတဲ့ထိုင်းနိုင်ငံဟာမြန်မာနိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့ဆက်သွယ်ထားတဲ့နယ်စပ်ဂိတ်38ခုကိုပြန်ဖွင့်ပေးခဲ့ပြီးမြေခရီးသွားဧည့်သည်တွေဝင်ရောက်တာကိုတော့တားမြစ်ထားစေဖြစ်ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာအဓိကကြားတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြားဝတီမြို့ကြားကုန်သွယ်မှုပမာဏဟာ2019ကနေ2020မေလအထိအမေရိကန်ဒေါ်လာတန်း800ကျော်ရှိရလို့လဲမြန်မာအစိုးရရဲ့ကိန်းခန်းတွေမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ။